အမေရိကန်ဆိုရရဲ့ဒီ electronic စောင့်ကြည့်စုံစမ်းရေးအစီအစဉ်အရအင်တာနက်ကုမ္ပဏီတော်များများဟာဆိုရလူချင်းတဲ့သတင်းချက်လက်အချက်အလက်ကိုပေးဖို့အတွက်အမေရိကန်ဆိုရနဲ့သဘောတူညီချက်တရားယူထားကြရပါတယ်။ Facebook ဟာဒီလိုမျိုးတောင်းဆိုမှုကိုသဘောတူတဲ့ထဲပထမဆုံးဖြစ်ပြီးတော့2012ခုနှစ်နှစ်ဝက်ကျော်မှာသတင်းချက်လက်တောင်းဆိုမှု 9,000 နဲ့ 10,000 ကျားမှာသူတို့ပေးခဲ့ရပြီးတော့အဲ့ဒီအတွက်အသုံးပြုသူအကောင့်ပေါင်း 18,000 နဲ့ 19,000 ကျားအကောင့်တွေဘက်ကချက်လက်တွေပါတယ်လို့ blog ဆာမင်နာတစ်ခုမှာ Facebook ကဖော်ပြပါတယ်။Microsoft ကတော့အဲ့ဒီကာလမှာချက်လက်တောင်းဆိုမှုအကြိမ် 6,000 နဲ့ 9,000 ကျားသူတို့ရပေးခဲ့ရပြီးတော့သုံးစွဲသူအကောင့် 3,100 နဲ့ 3,200 ကျားအကောင့်တွေကချက်လက်တွေဖြစ်တယ်ဆိုပြီးတော့ထုတ်ပြန်ပါလေ။ဒီလိုမျိုးချက်လက်တောင်းဆိုမှုတွေမှာတော့ပြည်내အစိုးရနဲ့ဒေသအစိုးရတွေကဖြစ်တယ်လို့ပဲ American မြို့သားလူမျိုး Agency ကတောင်းဆိုမှုတွေလည်းရှိခဲ့ပါတယ်။ Apple, Google နဲ့ Yahoo အပါအဝင်ကုမ္ပဏီတွေကတော့ NSA အမျိုးသားလူမျိုး Agency အနေနဲ့သူတို့ရဲ့ server တွေကိုဓာတ်ရိုက်ဝင်ကြည့်နိုင်တယ်ဆိုတာမဟုတ်ပါဘူးဆိုပြီးတော့ညင်းပါလေ။အခုလိုမျိုးဒီအစိုးရရဲ့ထောက်လိုင်းဆိုင်ရာအမိန့်တွေနဲ့ပတ်သက်ပြီးတော့သတင်းချက်လက်တွေသူတို့ပေးနေရတာကိုကာကွယ်ဖို့ဥပဒေဆိုင်ရာအကန့်အသတ်တွေလျှော့ပြီးရတဲ့ဒီသမရဥပမာဆူရကိုကုမ္ပဏီတွေဘက်ကလည်းပြန်ပြီးတော့ဖိအားပေးနေကြပါတယ်